ဗရရှင်များရှင်လူရင်းကျိုးရဲ့တိခါရှိနေရင်စီမင်းစီကန်တွေဥပဒေတွေထုတ်ပြန်စရာလူမလူမမလားလို့တွေးကောင်းတွေးမိပေမဲ့ဇတ်တော်ကြီးဆဲဘွဲကမောဒရာဇတ်တော်မှာတရားစီရင်ခံတွေပါတဲ့အတွက်တရားဥပဒေစိုးမိုးဖို့လိုရဆိုတာဖျားလောင်းဘဝမှာကတည်းကရှိခဲ့ရမှုလူရဲလို့ဖြစ်လာရင်လိုက်နာရမယ်ဥပဒေတွေကမွေးကလေးကပါလာပြီးသားဖြစ်နေပါရဲ့လူတွေရှိလို့အမားတွေတရားမဲ့လူရက်တွေပြမှုတွေကျွလွန်သူတွေလည်းရှိတာမို့ဥပဒေဆိုတာလည်းပေါ်ပေါက်လာရပြီးဥပဒေတရားရက်ကိုဖောက်ဖျက်ကျွလွန်မိရင်ဥပဒေရှိမှမသိလို့ပါလို့ထူးကြည့်လို့မရပဲဥပဒေရဲ့အစီအရင်ကိုလိုက်နာရပြပါတယ်မြမရီပါဇက်ပြားမှာပြောနေတဲ့ငင်းစုစီဥပဒေတို့ဆက်သွယ်ရေးဥပဒေတို့ဟာရှိကဆိုဘယ်ဥပဒေအမျိုးအစားမှာပါမလဲဆိုတာမှမှစတတ်ပေမဲ့မြမရိုးရာဥပဒေကိုရစသက်ဓမေသက်ဖြတ်ထုံးလို့နဲ့ဖွဲ့စည်းထားတာမို့ရာဇာဆိုတဲ့မင်းရဲ့အမိန့်ဟာရှိကလေးကဥပဒေဖြစ်နေတာကိုလည်းတွေ့ရပါတယ်။ရစသက်ဆိုရာပြည့်ရှင်ဘေးရဲ့အမိန့်ပြန်နန်းနဲ့တစ်ချက်လို့အမိန့်တွေဖြစ်ပြီးနိုင်ငံတော်သစ္စာဖောက်ဖျက်ပုံကံမှုလူသားမှုဓမြမှုလူရဲမှုခိုးမှုစရှိတဲ့မှုခင်းတွေပါဝင်တရားဥပဒေစိုးမိုးရေးလုံခြုံရေးနဲ့အေးချမ်းသာယာရေးအတွက်ဘရင်ကထုတ်ပြန်တဲ့အမိန့်တွေရာဇဝတ်ဥပဒေတွေပါဝင်ပါတယ်။ဓမ္မသက်ဆိုရာကရော့ခစ်အလိုက်ရွေးထုတ်စုစည်းထားတဲ့မြမတလေထုံနှံဥပဒေဆိုင်ရာမူသဘောတွေဖြစ်ပါတယ်။တကယ်တော့ဓမ္မသက်တွေဟာလူမှုပြသနာတွေအတွက်ချမှတ်ထားတဲ့တရားဥပဒေမူရီစီကံစည်းမျဉ်းတွေအထူးသဖြင့်ထင်းများလက်ထက်တာ၊ကွာရှင်းတာ၊ပစ္စည်းခွဲဝေတာ၊အငွေစက္ကန့်တာ၊ငွေစားတာစတဲ့ကိစ္စရပ်တွေနဲ့နှီးနွယ်တဲ့တရားမဥပဒေတွေစုစည်းထားတာပဲဖြစ်ပါတယ်။မွေများတရားနယ်မြမတရားရေးမှန်နိုင်ပျက်စီးနေတဲ့အကျင့်ပြတ်ချစားနေတယ်လို့ဘသူတွေဘာပဲပြောပြောဥပဒေစီမင်းစည်းကမ်းတွေဟာဥပဒေရအားလုံးဒန်းတူရည်တူအခွင့်အရေးရှိတယ်ဆိုတဲ့မူပေါ်အခြေခံထားတာဖြစ်ပြီးဒီမူကိုပြည်တော်စုသမရမြန်မာနိုင်ငံတရားရုံးတွေမှာဆက်လက်လိုက်နာကျင့်သုံးနေပါတယ်လို့ပြည်တော်စုတရားလွှတ်တော်ချုပ်ယုံအင်တာနက်စာမျက်နှာမှာဖော်ပြထားတာတွေ့ရပါတယ်ဖြတ်ထုံးဆိုတာကတော့ခုရှိတဲ့ပြည်တော်စုတရားလွှတ်တော်ချုပ်ရဲ့စီရင်ထုံးတွေလို့တရားရုံးနေခုံရုံးနေနဲ့ဘရင်လွှတ်တော်တရားစီရင်ရေးဆိုင်ရာဆုံးဖြတ်ချက်တွေဖြစ်တယ်လို့ဆိုပါတယ်။ရှေးဘရင်လက်ထက်ကလေးကကျင့်သုံးခဲ့တဲ့ဥပဒေတွေဟာခေတ်တွေစနစ်တွေပြောင်းသွားတာနဲ့ဥပဒေသစ်တွေပြဋ္ဌာန်းတဲ့အခါရှေ့ကရှိတဲ့ဥပဒေကိုနောက်ပြဋ္ဌာန်းတဲ့ဥပဒေကလွှတ်မှုသွားပါတယ်။ဒါဒီမကရှင်ရင်းစဲဥပဒေကိုဖျက်သိမ်းလိုက်တာတွေလည်းရှိပါတယ်။အင်္ဂလိပ်ခေတ်ကပြဋ္ဌာန်းခဲ့တဲ့ကောင်းတဲ့ဥပဒေတွေဖျက်သိမ်းလိုက်တဲ့အကျိုးဆက်တစ်ခုကို EHRC အရှာလူခွင့်ကော်မရှင်ရှင်းနေဦးမင်းလွင်ဦးပြောတာကတော့
ခြေစိုးတက်လာတဲ့ချိန်မှာသူတွေအောင်းနေရခင်းနဲ့မညီတော့ဘူးဆိုပြီးတော့ဖျက်ပြစ်တာပေါ့နော်အင်္ဂလိပ်လက်ထက်က environment အတွက်လည်းတော်တော်ကောင်းတဲ့ဥပဒေတွေရှိတယ်ရန်ကုန်တူမြောင်ဥပဒေတို့ပါလို့ဆိုတာရှိတယ်ဒါပေမဲ့ရှင်လိုသုံးချဖို့ကြတော့အဲ့ဒီဥပဒေတွေကအဟန္တာဖြစ်တဲ့အခါကျတော့ဟာဒီဥပဒေတွေကခင်းနဲ့မညီတော့ဘူးလည်းနာကျင့်သုံးမှုလို့တော့ပယ်ဖြတ်လိုက်တာကောင်းတယ်ဆိုပယ်ဖြတ်ပြီးတော့နောက်ထပ်ဥပဒေမပြဋ္ဌာန်းနိုင်ပြီးတဲ့အချိန်မှာတဘောပါဝင်ခြင်းတိကိုင်းနေအောင်လုပ်တဲ့ကုမ္ပဏီတွေကအစွမ်းကုန်တကုံတမလို့လာပဲ
ရေးတယံဇာတရေးရေးစီမံခန့်ခွဲရေးနဲ့ရေးအသုံးချရေးတို့အတွက်ဥပဒေတွေနီးဥပဒေတွေပြဋ္ဌာန်းခဲ့တာပါ1905ခုနှစ်မြန်မာတူမြောက်ဥပဒေကို1914 1924 1928နဲ့1943ခုနှစ်တွေမှာပြင်ဆင်ခဲ့တယ်လို့စိုက်ပျိုးရေးနဲ့ဆယ်မြောင်းဝန်ကြီးဌာနကထုတ်ပြန်တဲ့အစိုးရကစားတစားမှပါရှိပါတယ်
။အင်္ဂလိပ်လက်ထက်ကပြဋ္ဌာန်းတဲ့ဥပဒေတွေကအလွယ်တကူမဟုတ်ဘူး။သူကစနစ်တကျလီလာသုံးသပ်ပြီးတော့မှပြဋ္ဌာန်းတဲ့ဥပဒေတွေဖြစ်တယ်။အဲတော့အဲ့ဒီဥပဒေတွေကိုအလွယ်တကူနဲ့ဖျက်လိုက်ပြီးတော့အစားထိုးပြန်ရေးဆွဲတဲ့ဥပဒေတွေကြတော့အရင်လောက်ပြည်စုံလုံလောက်မှုမရှိတဲ့အခါမှာအစိုးရပြောတဲ့စီးပွားရေးလောဘဓာရီရဲ့ခြင်းလိုချေလည်မှုကိုကျွန်တော်ပြည်သူတွေခံလိုက်ရတာ
ရေးအင်းမြင့်ထိမ့်သိမ့်မှုနဲ့မြင်များဆိုင်ရာဥပဒေကိုနိုင်ငံတော်အေဂျင့်ပါရာရေးနဲ့ဖွံ့ဖြိုးရေးကောင်စီအစိုးရက2006ခုနှစ်အောက်တိုဘာလမှာပြဋ္ဌာန်းခဲ့ပေမဲ့အစိုးရတက်လာပြီးတဲ့နောက်ရေးနဲ့ဆက်နွယ်တဲ့မူဝါဒတွေဥပဒေနဲ့နီးဥပဒေတွေကိုခေတ်ကာလနဲ့အညီပြန်လည်သုံးသပ်ပြင်ဆင်ရမယ်လို့အမျိုးသားအစိုးရရေးအင်းမြင့်ကော်မတီဥက္ကဋ္ဌဒုတိယသမရဦးဟန်ဒီဗန်တူယူကဩဂုတ်လကပြောခဲ့ပါတယ်ဥပဒေတစ်ခုကိုအမိတ်တရားနဲ့ဖျက်သိမ်းနိုင်ပြီးဥပဒေတရားပြဋ္ဌာန်းမှုအချိန်နဲ့ယူရပါတယ်။ရှီလီလုံးရေတော်ဘုံကြီးအတွင်ဖျက်သိမ်းလိုက်တဲ့1984ခုနှစ်ဖွဲ့စည်းအုပ်ချုပ်ပုံအခြေခံဥပဒေဟာ Rigid တိတ်မတင်းကျပ်ဖက် Festival ပျော့ပြောင်းတယ်လို့တချို့ကပြောကြပါတယ်။2008ဖွဲ့စည်းပုံအခြေခံဥပဒေကတော့အထူးတင်းကျပ်ထားတဲ့ဥပဒေလို့သုံးသပ်ကြပါတယ်။ဒ ဒီအခြေခံဥပဒေပြင်ဆင်ရေးအတွက်ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ခြင်းဆိုတဲ့အခန်းဆက်နှစ်ကအရေးအကြီးဆုံးဖြစ်ပြီးဒေါ်ဆန်းစုကြည်သမရမဖြစ်စေနိုင်တဲ့ပုံမှန်436ကာကြီးနဲ့ခါခွေးတို့ကလည်းပြင်မှုအမတန်ခက်တယ်လို့ပြောပါတယ်ဖွဲ့စည်းပုံအခြေခံဥပဒေဟာနိုင်ငံအုပ်ဆောင်လို့ပြောပေမဲ့တော်လှန်ရေးကောင်စီတက်လာချိန်မှာ1948ခုဖွဲ့စည်းပုံပြက်ပြဲသွားပြီးရှစ်လေးလုံးအေရော်ပုံမှာ1984ဖွဲ့စည်းပုံပြက်ပြဲသွားမှုပါတယ်ငင်းစုစည်းဆိုတဲ့ငင်းညံစွာစီတန်းလှဲ့လှဲ့ခြင်းဥပဒေကိုခုတက်လာတဲ့လွှတ်တော်ကပြင်ဆင်နေပါတယ်။2004ခုနှစ်အလက်ထရောနစ်ဥပဒေလက်ရှိပြည်မှုဆိုင်ရာဥပဒေကအသေးဖြတ်မှုလက်ရှိပေမဲ့ဦးသိန်းစိန်လက်ထက်မှာပြဋ္ဌာန်းခဲ့တဲ့2013ဆက်သွယ်ရေးဥပဒေနဲ့လိုသလိုအရေးယူနိုင်ပါတယ်။ဒါကိုရောပြင်နိုင်မှာသလား။ဦးမင်းလွင်ဦးပြောတာကတော
့ဒီငင်းညံစွာစီတန်းလှဲ့လှဲ့ရေးဥပဒေလို့ပေါ့နော်။ပထမဦးဆုံးတဆင့်ပြီးတဆင့်ပြင်ညာတာပေါ့။ပထမဦးဆုံးတော့လုံဝကိုခွင့်ပြုချက်မတင်မနေရတင်ရမယ်ထောင်နန်းကြီးမြင့်နေပထမတစ်ကြိမ်ပြင်လိုက်တဲ့အခါကျတော့ခွင့်ပြုချက်တင်စရာမလိုတော့ဘူးအကြောင်းကြားစရာပဲလိုတော့တယ်နောက်တတိယတစ်ကြိမ်ထပ်ပြီးတော့ပြင်တဲ့အခါကျတော့ပြည်တန်နေပါညော့သွားတယ်အဲ့ဒီလိုမျိုးပေါ့လေအဲ့တော့ဒီဥစ္စာပြင်မယ်ဆိုလို့ရှိရင်လည်းပြင်ဖို့အဆိုတင်တဲ့လူကနေပြီးတော့ဒါကိုစနစ်တကျပြင်ဆင်ပြီးတော့မှလွှတ်တော်မှဆွေးနွေးမှသာဒါအဆင်ပြေပါလေနော်မလို့ရှင်ဒီတိုင်းပစံတင်းပြောရုံနဲ့တင်ရအလုံးမဖြစ်ဘူးအဲ့လိုမျိုးဖြစ်တယ်တော့မှကျယ်ပွင့်ပြပြီးတော့ပဲမီးမီးဒီတိုင်းပဲမီးမီးပေါ့မီးတဲ့သူကကျွန်တော်တို့ပြည်တော်က ready made တခါလေအစင်းသင့်ပြင်သွားတယ်ဒီဥစ္စာကိုပြင်မယ်ဆိုရင်လည်းဘယ်ချက်ဒီမှာဘာရင်းနဲ့စားထုတ်မယ်ဘလို့ပြင်မလဲအဲ့ဒီလိုမျိုးပြင်ဆင်ထားပြီးသားရှိတယ်ဆိုလို့ရှင်တော့လွှတ်တော်မှဆွေးနွေးတယ်ပြီးတော့ဝိုင်းထောက်ခံရမယ်ပြင်ဖို့လုပ်မယ်ဆိုလို့ရှင်တော့ဒါပြင်ဖို့ခဏလေးနဲ့ဖြစ်တာပေါ့
လောလောလလမာဒီဥပဒေနဲ့တခြားသူတွေကိုတရားစွဲခဲ့တဲ့11 Media Group ကအမှုဆောင်အရာရှိချုပ်ဒေါက်တာတန်းထွတ်အောင်ကိုရိုင်းဆက်သွယ်ရေးဥပဒေပုံမှန်66ကာကြီးနဲ့တရားစွဲခံနေရပါတယ်။ဒီနေရာမှာဘာသာရေးအယူဆနဲ့ရောထွေးပြီးသူလုတ်တဲ့ဒဏ်သူခံရတဲ့ကံကံကြီးအကျိုးပေးနဲ့မဆိုင်ပါဘူးလို့စာရေးဆရာမောင်တာမညကသူ့လူမှုကွန်ရက်မှာရေးသားပါတယ်။ဒီလိုတွေးရင်ဒီပုံမှန်ရှိတင်လားမရှိတင်လားဆိုတဲ့ပြဿနာပျောက်သွားလိမ့်မယ်လို့လည်းသတိပေးထားပါတယ်ရှင်။